ိုရန်ထောင်ရှင်ဒီနေ့ဒီရှစ်လေးလုံးပါတီအနေနဲ့ရွေးကောက်ပွဲကော်မတီနဲ့တွေ့တယ်ဆိုတော့ဘာတွေများထူးခြားလဲရှင
်ဒီကတော့သူတို့ကကျွန်တော်တို့ပါတီရဲ့နာမည်နဲ့ပတ်သက်ပြီးတော့အနောက်တစ်ချိန်မှာအငင်းပွားစရာများဖြစ်လာနိုင်ခဲ့သောဆိုတဲ့အခြေခံသဘောမျိုးနဲ့ဒါကျွန်တော်တို့နဲ့ဆွေးနွေးတဲ့သဘောပါအဲ့တော့ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့ယက်တီကျက်တီကိုပြန်ရှင်းပြတယ်ရှင်းပြပြီးတော့ဒါအပြန်လန်ဟိုဘက်ဒီဘက်မိသားစုပုံစံဆွေးနွေးကြတာပေါ့နော်ကျွန်တော်တို့ပါတီစဖွဲ့စည်းရင်ကလေးရတယ်ဒါကျွန်တော်တို့ကကိုယ်ပါတီဝင်စုနဲ့ညှိနှိုင်းပြီးလုပ်တဲ့ကိစ္စဖြစ်တဲ့အတွက်ဒီနေ့ကော်မရှင်နဲ့ကျွန်တော်တို့အပြန်လန်ဆွေးနွေးတဲ့ကိစ္စလေးတွေကိုဒီပါတီရဲ့ဘူကွန်ပီနဲ့ပြန်တိုင်းပြီးဒီမှာကျွန်တော်တို့ပြန်ဆွနေပါမယ်ဆိုပြီးတော့ဧပြီလ6ရက်နေ့ကိုပြန်ချိန်ထားပါတယ်
အဲ့ဒါဆိုရင်အခုထိတော့ဒီနာမည်ကိုဒီကော်မတီဘက်ကအတီမပြုတ်သေးဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော
်ခုသူတို့ကတော့ကန့်ကွက်တယ်ဆိုတဲ့အဓိပ္ပာယ်တော့မဟုတ်ပါဘူးဒါသူတို့ကတော့ဒါကျွန်တော်တို့ကိုလည်းနိုင်ငံရေးပါတီတည်းအနေနဲ့ပြစ်စီရင်းတဲ့အတွက်ဖြစ်လာနိုင်တဲ့အဆက်သေးလေးတွေကိုဖြစ်လာနိုင်ရည်ရှိတဲ့ဟာပေါ့လေအဲ့ဒါလေးတွေစဉ်းစားပြီးတော့ကျွန်တော်တို့နဲ့ဆွေးနွေးတဲ့သဘောပါ
ဟုတ်ကဲ့ပါရှင်သူတို့ကဘာကြောင့်များဒီနာမည်လေးအပေါ်မှာအငင်းပွားကြတာလဲရှင်သူတို့ရဲ့အကြောင်းပြချက်ကဘာများပါလဲ
ဟိုအတိအကျတော့ကျွန်တော်လောလောဆယ်မှာမပြောလို့သေးပါဘူးမပြောလို့သေးဆိုတာသူတို့ဘက်ကလည်းဒါမိသားစုပုံစံမျိုးနဲ့ဆွေးနွေးတာဖြစ်တဲ့အတွက်ဒီနာမည်နဲ့ပတ်သက်လို့ရှိရင်တော့တုံတရားအခက်အခဲများရှိနိုင်မလားဆိုတဲ့ပုံတောက်ချက်ပေါ်ပြီးဒါသူတို့ဘက်ကဒီနေ့ရဲ့ပုံမှန်မူတည်ပြီးတော့ဒါကျွန်တော်တို့ချပြရတဲ့သဘောပါပဲအဲ့တော့ကျွန်တော်တို့နာမည်ပြင်ရမယ်ပြောင်းရမယ်ဆိုတဲ့ဟာမျိုးမဟုတ်ပါဘူ
းဟုတ်ကဲ့ပါရှင်အားလုံးအဆဆရရအဆင်ပြေသွားပြီဆိုရင်တော့ကိုရဲနေအောင်တို့ပါတီအနေနဲ့ဘလို့လမ်းကြောင်းနဲ့များဆက်သွားမလဲရှင်ဒီပြည်သူလူထုလည်းသိအောင်ပေါ့နော
်အဓိကကတော့ကျွန်တော်တို့နိုင်ငံရေးပါတီအနေနဲ့ကတော့အခြေခံအားဖြင့်ကကျယ်ပြန့်တဲ့မဟာမိတ်ဆွေပြည်သူမျိုးတည်ဆောက်ပြီးတော့ကိုတိုင်းပြည်ရဲ့လက်ရှိကြုံနေရတဲ့စိန်ခေါ်ချက်တွေအနာဂတ်အတွက်ပြင်ဆင်ချက်တွေကိုဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့အဲ့လိုလေးလုပ်ငန်းစဉ်ချတော့ပါတယ်အဲ့တော့အခြေခံအားဖြင့်ပြောရင်ကျွန်တော်တို့ပါတီကတိုင်းရင်းသားနိုင်ငံရေးပါတီအပါအဝင်ကျယ်ပြန့်တဲ့နိုင်ငံရေးရာမှာမိတ်ဖွဲ့စည်းမှုကိုတည်ဆောက်သွားမယ်ဆိုတဲ့သဘောပါပဲဗျအ
ဲ့ဒါဆိုရင်အခုသွားနေတဲ့ဒီ NLD ပါတီရဲ့လမ်းကြောင်းနဲ့ဘယ်နေရာတွေမှာတူပြီးတော့ဘယ်လိုနေရာမျိုးတွေမှာကွဲမယ်လို့များသုံးသပ်နိုင်မလဲရှင်
လိုလို့ရတော့ဗျာကျွန်တော်တော့အဲ့ point ကတော့မဖြေလို့သေးဘူးမဖြေလို့သေးဘူးဆိုတာဒီလိုပါကျွန်တော်တို့ကနိုင်ငံရေးပါတီထောင်တဲ့အခါမှာအများကြီးနေတဲ့နေဆုံးက LED အပေါ်မှာကျွန်တော်တို့မလိုလားတဲ့ချက်တွေမနစ်သက်တဲ့ချက်တွေရှိလို့လားဒါမှမဟုတ် LED ပါတီနဲ့ပြိုင်ပွဲနိုင်ငံရေးပါတီဖြစ်တူတောင်လို့လားဆိုတဲ့နေဆုံးတွေနေသိရှိပါတယ်အဲ့တော့အမှန်ကတော့ကျွန်တော်တို့ကကျွန်တော်တို့တိုင်းပြည်အတွက်ဒီမိုကရေစီပေါ်မှာမမမမရက်တည်ရဲ့နိုင်ငံရေးပါတီကိုဖြစ်နိုင်သမျှများများရှိတာကောင်းတယ်ပေါ့နော်ဒီအခြေခံရည်ရည်ချက်ရှိတဲ့အတွက်ကျွန်တော်တို့ပါတီကိုလည်းဒီမိုကရေစီအခြေခံမူတွေပေါ်မှာမြင်းမြင်းမြန်မြန်ရက်ပြီးတော့ပြည်သူလူထုအကျိုးအတွက်ဆောင်ရွက်မဲ့ပါတီတွေအဖြစ်တည်ထောင်မှုဆိုတဲ့ရည်ရွယ်ချက်နဲ့ဒါကျွန်တော်တို့ကနိုင်ငံရေးပါတီကိုဖွဲ့စည်းခဲ့တာပါ
ဒီအခြေခံလူတန်းစားတွေအတွက်လုပ်ပေးဖို့သူထူးထူးခြားခြားစဉ်းစားထားတဲ့အစီအစဉ်ရောဗာများရှိလဲရှင
်ပေယာစိုက်ပျိုးရေးကဏ္ဍလည်းစိုက်ပျိုးရေးကဏ္ဍဆိုတဲ့လုပ်ငန်းငယ်တဲ့သမားတွေရဲ့ဘဝတိုးတက်ရေးလုပ်သမားတွေရဲ့ဘဝတိုးတက်ရေးဆိုတာကျွန်တော်တို့ပါတီရဲ့အခြေခံဘဝဓာတ်ထဲမှာပါပါတယ်သို့တော့အသေးစိတ်ဘဝဓာတ်တွေကတော့ကျွန်တော်တို့နိုင်ငံရေးပါတီတရားဝင်ဖြစ်ပြီးမှထုတ်ပြန်မှဖြစ်တဲ့အတွက်အသေးစိတ်ဘဝဓာတ်တော့လောလောဆယ်ကျွန်တော်တို့မပြောနိုင်သေးပါဘူ
းဟုတ်ကဲ့ရှင်ကိုရဲနိုင်အောင်တို့အနေနဲ့ကဒီနိုင်ငံရေးအခင်းကျင်းတဲ့မှာပါတီတစ်ခုအနေနဲ့ပါလာတော့မှာဆိုတဲ့အခါကျတော့အခုလောလောဆယ်ရှိနေတဲ့နိုင်ငံရေးအခင်းအကျင်းကိုဘလို့သုံးသက်ပြီးတော့ကိုပါတီတစ်ခုအနေနဲ့ရက်တည်လာတဲ့အခါဘလို့များပူပေါင်းပါဝင်ဖို့စဉ်းစားထားပါလဲရှင
်ကျွန်တော်တို့တိုင်းပြည်ရဲ့စိန်ခေါ်ချက်တွေကအနန္တလို့ပြောနိုင်တယ်ဒီဘွားရေးပဲကြည့်ကြည့်လူမျိုးရေးပဲကြည့်ကြည့်နိုင်ငံရေးပဲကြည့်ကြည့်အဲ့တော့ဒီလောက်များပြားတဲ့စိန်ခေါ်ချက်တွေကင်တွေနေရာမှာအခြေခံကြီးကပ်ပုံကကျယ်ပြန့်တဲ့ညှိနှိုင်းဆွေးနွေးမှုအဲဒီကျယ်ပြန့်တဲ့ညှိနှိုင်းဆွေးနွေးမှုကနေပြီးတော့ဒီမျိုးသားလုံးရဲ့ရည်ရှိချူစီရောက်ပေါ်ဆောင်နိုင်တဲ့ပုံမဟာသူဟာပေါ့ဗျာအပြန်အလှန်ညှိနှိုင်းမှုနဲ့ကိုယ်နိုင်ငံကိုယ်လူမျိုးရဲ့ပုံမဟာသူဟာတရားချမှတ်ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ်ကျွန်တော်တို့ပါတီအနေနဲ့လည်းဒီဟာတည်ဆောက်နိုင်မှသာကျွန်တော်တို့တိုင်းပြည်ရဲ့သက်သေနာပေါင်းစုံကိုသင်ခေါ်ချက်ပေါင်းစုံကိုဖြစ်ရှင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့နောက်ဆုံးမှာပဲပေါ့နော်ဒီမကြခင်မှာနိုင်ငံရေးပါတီတစ်ခုအနေနဲ့ရက်တီတော့မယ်ရှစ်လေးလုံးပါတီအနေနဲ့ လူတို့ကိုဗာများပြောချင်ပါလေရှင
်မကြခင်မှာကျွန်တော်တို့ရှစ်လေးလုံးလူတို့အေးတော်ဘုံကြီးဟာနှစ်30ပြည့်ပါတော့အဲ့ရှစ်လေးလုံးလူတို့အေးတော်ဘုံကြီးဖြစ်ခဲ့တဲ့အနေအထားနဲ့နှိုင်းရှင်ရင်းခုချိန်မှာအဲ့ကာလကကျွန်တော်တို့မရခဲ့တဲ့နိုင်ငံသားကြီးရဲ့အခွင့်အရေးဒီမိုကရေစီအခွင့်အရေးနိုင်ငံရေးလှုပ်ရှားခွင့်လူမျိုးရေးလှုပ်ရှားခွင့်တွေရနေပါပြီသို့တော့ဒီမိုကရေစီနိုင်ငံတစ်ခုမှာရှိပြင်ရှိတိုင်းတဲ့စံနှုံးတော့မပြည့်သေးဘူးအဲ့တော့ရှစ်လေးလုံးလူတို့အေးတော်ဘုံကြီးကိုကျွန်တော်တို့ပြန်စဉ်းစားလိုက်ရင်ပြည်သူတို့ဒါညီညွတ်တဲ့စိတ်ဓာတ်ရှိရဘာမှဆိုဖြစ်နိုင်နေဆိုတဲ့နိုင်ငံရေးသဘောတရားကိုဒါကျွန်တော်ပြည်သူလူထုကိုဒီချက်လေးကိုပြန်လည်သတိပေးပြီးတော့ကျွန်တော်တို့ဒါညီညွတ်ညွတ်ဆောင်ရွက်ကြမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်တည်တဲ့တည်တဲ့ဖွံ့ဖြိုးတိုးတက်အောင်မဆောင်ရွက်နိုင်စရာအကြောင်းမရှိဘူးလို့ပဲကျွန်တော်အနေနဲ့ပြောလို့ပါပဲ
ဟုတ်ကဲ့ပါရှင်ကိုရန်နိုင်အောင်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးပါ